သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ရွှေကောက်ပွဲအပိုင်း၃ပိုင်းစလုံးပြည်စည်းချိန်မှာတော့အဓိကမိကွန်းတစ်ခုကပြည်သူလူထုအကြမ်းမာရောနိုင်ငံရေးလှိလာသုံးသပ်သူတွေအကြမ်းမာပါပေါ်ထွက်လာပါတယ်။ရွှေကောက်ပွဲအပြီးဖွဲ့စည်းမဲ့အစိုးရရဲ့သမရယာထုကိုဘသူကရယူမလဲဆိုတာပါပဲ။အာဏာသိမ်းစစ်တပ်ကျင်းပနေတဲ့အတုအယောင်ရွှေကောက်ပွဲတတိယပိုင်းနောက်ဆုံးအဆင့်ကိုမြန်မာနိုင်ငံတဝန်းဇန်နဝါရီ25ရက်နေ့ကကျင်းပပြုလုပ်ခဲ့ပါတယ်။ရွေးကောက်ပွဲတတိယအပိုင်းကိုမြို့နယ်ပေါင်း61မြို့နယ်မှာကျင်းပပြုလုပ်ခဲ့တာဖြစ်ပြီးတော့ဒါဟာရွေးကောက်ပွဲတစ်ခုလုံးရဲ့အဆုံးသတ်အဆင့်လည်းဖြစ်ခဲ့ပါတယ်။အဲ့ဒီရွေးကောက်ပွဲတတိယအပိုင်းကိုကချင်ပြည်နယ်၊ကရင်ပြည်နယ်၊စကိုင်းတိုင်း၊တနင်္သာရီတိုင်း၊ပဲခူးတိုင်း၊မန္တလေးတိုင်း၊ရန်ကုန်တိုင်း၊ရှမ်းပြည်နယ်နဲ့အေရဝတီတိုင်းစတဲ့ပြည်နယ်နဲ့တိုင်းကိုကူကမြို့နယ်60ခုမှာပြုလုပ်ခဲ့တာဖြစ်ပြီးတော့အဲ့ဒီနေရာအများစုကစစ်တပ်နဲ့တွန်လှန်ရေးတပ်တွေအကြပြိပကဖြစ်ပွားနေတာလေးဖြစ်ပါတယ်။အနာသိန်းစစ်ကောင်စားဘုချုပ်မူဂျင်မေအောင်လိုင်ကတော့ဒီရွေးကောက်ပွဲဟာပြည်သူစံတန်းနဲ့အညီလို့ပြောဆိုနေပေမဲ့မြေပြင်မှာတော့ပြည်သူစံတန်းနဲ့ကင်းကွာနေတယ်ဆိုတာကို၆ကတ်နေတဲ့မယုံတွေကိုကြည့်ရင်သိသာပါတယ်။ရွေးကောက်ပွဲအပိုင်း1နဲ့2မှာမဲလာပေးတဲ့သူနေပါတာကြောင့်ရွေးကောက်ပွဲအပိုင်း၃မှာမမပေးဘူးဆိုရင်ခီးသွားလာခွင့်ကန့်တတ်တာတီပါထောက်ခွင့်မရတာစမှုထမ်းခွင့်မဲဆိုတဲ့ရက်ွက်အုပ်ချုပ်ရေးမှုတွေရဲ့ဖိအားတွေကြောင့်မဲသွားပေးရတာလို့ရန်ကုန်တိုင်းဒလမြို့နယ်မှာနေထိုင်တဲ့အမျိုးသားတအုပ်ကပြောပါတယ်ဖြေဆိုသူရဲ့လုံခြုံရေးအရာအတန်ကိုအစားထိုးဖတ်ပြပေးထားပါတယ်ရှင
်ဟောဆုံးဖြတ်ကြတော့စိတ်ဝင်စားမှုလုံးဝမရှိဘူးပေါ့နော်ပြည်သူတွေအဓိကကြောက်ရွံ့မှုနဲ့ဖိအားတွေရှိတယ်အဲ့ဒါရပါလေဆိုမဲမထင်ထောင်နှစ်ပတ်သုံးပတ်ချမယ်ပြောတော့လူတွေကမဖြစ်မနေမဲသွားထဲကြတယ်အဲ့လူမျိုးဖိအားရရှိတာပေါ့ဟိုလုံုံကြီးကတော့မဲုံပြမမှာစောင့်ကြည့်တဲ့လူတွေရှိတယ်ဟိုစစ်တပ်တို့ရဲတို့မိသက်တို့အစုံမဲအခြားဘက်တော့ကိုယ်မသိဘူးပေါ့ကိုယ်ဒီဘက်ကတော့ကြံ့ခိုင်ရေးနဲ့ပတ်သက်တဲ့လူတော်တော်များများသူတို့မဲုံနေမှာတောင်းဝင်ကြနေတယ်လို့ဟိုကျောင်းမြင်ရတယ်ပေါ့နော်တော်တော်များများကိုတွေ့ရတယ်အဲ့မှာကျောင်းကတော့တောင်ဝင်ကြီးရယ်ဆိုရဲဟာထက်ကျောင်းကပူပြီးတော့ရှက်စိတ်ဖြစ်လာတယ်ပေါ့နော်ရွေးကောက်ပွဲအပီကတော့စောင့်ကြည့်ရမှာပဲဘယ်သူတွေတမနာဖြစ်မလဲရွေးကောက်ပွဲလို့လို့တိုင်းပြည်ကဘာမှဖြစ်လာမှာမဟုတ်ဘူးအခြေအနေနဲ့သူတို့လုံနေတဲ့အနေထားနဲ့ဘာမှတိုးတက်လာဘူးမမြော်လင့်ထားဘူးပေါ့နော်ဒီချက်မစိုးဘူးပဲဆူတောင်းရတာပဲ
နည်းနည်းတည်ငြိမ်မှုမရှိတဲ့ပြိပခဇုံတွေထဲမှာတော့ရွေးကောက်ပွဲကျင်းပခဲ့တာကပြည်သူရဲ့လုံခြုံရေးနဲ့စံတားကိုလုံးဝဂရုမစိုက်ဘူးဆိုတာကိုပြသနေတာလည်းဖြစ်ပါတယ်ဒါကြောင့်ဒီရွေးကောက်ပွဲဟာပြည်သူ့ရဲ့အမှန်တကယ်စံတားကိုထင်ဟတဲ့ရွေးကောက်ပွဲမဟုတ်ပဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တမရဖြစ်ရေးအတွက်ခင်းထားတဲ့လမ်းကြောင်းတစ်ခုလို့သာဆိုရမှာဖြစ်ပါတယ်။ရွေးကောက်ပွဲပထမအပိုင်းကို2025ဒီဇင်ဘာ28နဲ့ဒုတိယအပိုင်းကိုဇန်နဝါရီ17 2026မှာကျင်းပခဲ့တာဖြစ်ပြီးရရှိခဲ့တဲ့ရလဒ်တွေအရစစ်တပ်နောက်ခံပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကအမတ်နေရာအများစုကိုရရှိထားပြီးဖြစ်ပါတယ်။တတိယပိုင်းရလဒ်တွေကတော့အံ့ဩစရာမရှိတော့ပါဘူးစစ်တပ်ဟာမြန်မာနိုင်ငံတဝန်းအာဏာသိမ်းမှုကြောင့်ဖြစ်ပေါ်လာတဲ့ပြိပခါတွေနယ်မြေအများစုကိုလက်လွတ်ဆုံးရှုံးထားရတယ်လို့နိုင်ငံတဝန်းနယ်မြေမတည်ငြိမ်မှုတွေကြောင့်လည်းရွေးကောက်ပွဲကိုအဆင့်၃ဆင့်ခွဲပြီးတော့အပိုင်းလိုက်ကျင်းပခဲ့ရတာဖြစ်ပါတယ်ပထမအပိုင်းကိုမြို့နယ်၁၂ခုမှကျင်းပခဲ့ပြီးဒုတိယအပိုင်းမှာမြို့နယ်ပေါင်း၁၀၀မှဆက်လက်ကျင်းပခဲ့တာပါတတိယအပိုင်းမှာတော့မြို့နယ်ပေါင်း63မြို့နယ်မှာကျင်းပမယ်လို့ရထားခဲ့ပေမဲ့ကချင်ပြည်နယ်တွေကမန်စီနဲ့မိုးမိတ်မြို့နယ်တွေမှာမကျင်းပနိုင်တော့ဘူးလို့စစ်တပ်ကဇန်နဝါရီ20ရက်နေ့မှာကြေညာခဲ့တာကြောင့်မြို့နယ်ပေါင်း61မြို့နယ်မှာသာရွေးကောက်ပွဲတတိယအပိုင်းကိုကျင်းပနိုင်ခဲ့တာလည်းဖြစ်ပါတယ်ပြည်ပခပြင်းထန်နေတဲ့နယ်မြေတွေကချင်ရှမ်းမြောက်ကရင်စားရဲမြို့နယ်တွေမှာရွေးကောက်ပွဲပထမအပိုင်းနဲ့ဒုတိယအပိုင်းမှာမဲပုံမထောင်နိုင်ခဲ့သလိုတတိယအပိုင်းမှာလည်းမဲပုံမထောင်နိုင်တဲ့မြို့နယ်တွေရှိခဲ့တာကြောင့်ရွေးကောက်ပွဲ၃ပိုင်းစလုံးမှာစစ်တပ်မကျင်းပနိုင်ခဲ့တဲ့မြို့နယ်ပေါင်း68မြို့နယ်ရှိခဲ့ပါတယ်။ဒါကစစ်တပ်ရဲ့ထိန်းချုပ်မှုကလက်တွေ့မခိုင်မာဘူးဆိုတာကိုထင်ရှားစေတဲ့အချက်လည်းဖြစ်ပါတယ်။ကော့ဂရိတ်မိုးနယ်စားရဲနေရာတွေမှာတိုက်ပွဲဆက်ရှိနေတော့မဲပွေမှုကျင်းပခဲ့တာကစစ်တပ်ရဲ့ထိန်းချုပ်မှုကိုအတုအယောင်ပြသကျင်းတာဖြစ်ပါတယ်ရွေးကောက်ပွဲတတိယအပိုင်းပြီးစီးသွားချိန်မှာတော့နိုင်ငံရဲ့သမရယာထုကိုဘယ်သူကရယူမလဲဆိုတာပြည်သူတွေအကြစိတ်ဝင်စားနေကြပါတယ်။လက်ရှိအချက်အလက်တွေရတော့ရွေးကောက်ပွဲရလက်ကြိုတင်ခန့်မှန်းချက်တွေနဲ့ စစ်တပ်အတွင်းသတင်းတွေအရာအဖြေကအံ့ဩစရာမရှိပါဘူးဘုဇုမူကြီးမေယောင်လိုင်ကသမရယာဒူကိုရယူဖြစ်လာနိုင်ခြင်းအလွန်မြင့်မားနေတယ်လို့သုံးသပ်မှုတွေရှိနေပါတယ်ရွေးကောက်ပွဲတတိယအပိုင်းမကျင်းပမီအပိုင်း1နဲ့အပိုင်း2ကျင်းပပြီးကလေးကဖီရာစုလွတ်တော်မှာ USDP ကစုစုပေါင်းအမှတ်ဦးရေ234နေရာအထိအနိုင်ရရှိထားတာဖြစ်ပါတယ်စစ်တပ်ကခန့်အပ်မဲ့တမတော်သားကိုစလေ166ဦးနဲ့ပေါင်းမယ်ဆိုရင်လွတ်တော်မှာစုစုပေါင်းအမတ်ဦးရေထောက်ဝက်ကျော်ကိုလွယ်လွယ်ကူကူရယူနိုင်မဲ့အရေးအတွက်ရောက်နေတာလည်းဖြစ်ပါတယ်ရွေးကောက်ပွဲအပိုင်း1မှာစံခိုင်ရေးပါတီကပြည်သူ့လွတ်တော်102နေရာအမျိုးသားလွတ်တော်22နေရာရရှိထားတာဖြစ်ပြီးတော့ရွေးကောက်ပွဲအပိုင်း2မှာတော့ပြည်သူ့လွတ်တော်နေရာအတွက်80နဲ့အမျိုးသားလွတ်တော်32နေရာအနိုင်ရရှိထားတယ်လို့စစ်ကော်မရှင်လက်အခံရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားပါတယ်ညနေပေါင်း60ကျော်မှာကျင်းပခဲ့တဲ့ရွေးကောက်ပွဲအပိုင်း3အတွက်မဲရက်လက်တွေရေးတွက်နေတုန်းဖြစ်ပေမဲ့ကနက်ဦးရက်လက်တွေအရတော့စံခိုင်ရေးအမတ်လောင်းတွေအလေးတားနေတာကိုတွေ့ရပါတယ်တတိယအပိုင်းမှာထပ်မံရရှိမဲ့နေရာတွေကိုပါထည့်လိုက်မယ်ဆိုရင်လွတ်တော်စုစုပေါင်းအမတ်ဦးရေထပ်ဝက်ကျော်ကိုလွယ်ကူစွာရယူနိုင်မှာဖြစ်ပြီးတော့အစိုးရဖွဲ့နိုင်တဲ့အခြေအနေရောက်ရှိနေတာလည်းဖြစ်ပါတယ်ဖွဲ့စည်းပုံအရသမရကိုပြည်ထောင်စုလွှတ်တော်အမတ်ဦးရေစုစုပေါင်းထပ်ဝက်ကျော်ရဲ့မဲပေးမှုနဲ့ရွေးချယ်ရတာဖြစ်ပါတယ်။ဒါကြောင့်ရွေးကောက်ပွဲရလကသမရရာဒူးရဲ့ရလကိုကြိုတင်ဆုံးဖြတ်ပေးနေပြီလို့ဆိုနိုင်ပါတယ်။သမရရွေးချယ်ရမှာပြည်ထောင်စုလွှတ်တော်ကိုပြည်သူလွှတ်တော်အမျိုးသားလွှတ်တော်နဲ့တပ်ကိုယ်စားလှယ်အစုအဖွဲ့၃ဘွဲ့ကနေဒုတိယသမရတအူးစီအစုပြုကြရမှာဖြစ်ပြီးတော့အဲ့ဒီအထက်ကနေတအူးကိုကိုယ်စားလှယ်ထပ်ဝက်ကျော်ရဲ့စန္ဒမဲပေးရွေးချယ်မှုနဲ့၃ဦးထဲကတအူးကသမရဖြစ်လာမှာဖြစ်ပြီးတော့အဲ့ဒီသမရကဦးဆောင်ပြီးအစိုးရဖွင့်နိုင်မှာဖြစ်ပါတယ်စစ်ကောင်စီရဲ့ခေါင်းဆောင်ဗဟုမှုကြီးမင်းအောင်လှိုင်ကသမရရာဒူးကိုရယူဖို့အလားအလာအလွန်မြင့်မားနေတယ်လို့ထင်ကြေးပေးနေကြပါတယ်စစ်တပ်အတွင်းနဲ့ USDP အတွင်းကအရေးပါသူတွေရဲ့ပြောဆိုချက်တွေအရမင်းအောင်လှိုင်ကသမရဖြစ်လာဖို့တည်ကြတဲ့လောက်ဖြစ်နေပြီလို့ဆိုပါတယ်စစ်တပ်ကပြောခွင့်ရသူတွေရဲ့ရှင်းလင်းချက်တွေမှာလည်းဒီအချက်တွေကိုတယ်ဝိုက်ထောက်ခံထားပါတယ်ရွေးကောက်ပွဲအပြီးအစိုးရအသစ်ဖွဲ့စည်းရမှာစစ်တပ်အရာရှိဟောင်းအလက်ရှိအရာရှိတွေကအဓိကဝန်ကြီးယာဒူးတွေကိုယာယူလာနိုင်တယ်လို့သုံးသပ်ချက်တွေထွက်နေပါတယ်။ဒါကမင်းအောင်လှိုင်ရဲ့အာဏာဆက်လက်တရားဝင်အောင်လှုပ်ဆောင်မှုရဲ့အစိတ်အပိုင်းတစ်ခုဖြစ်ပါတယ်။ရွေးကောက်ပွဲစောင့်ကြည့်လေ့လာသူတဦးဖြစ်တဲ့ကိုထင်ကျော်အေးကတော့ပူချုပ်မှုကြီးမင်းအောင်လှိုင်တမရလုံမာလားဆိုတာနဲ့ပတ်သက်ပြီးအခုလိုပြောပါတယ်။
ရွှေကောက်ပွဲအလွန်မှာတော့ခမန်းမှုတွေတော့မျိုးစုံရှိနိုင်ပေမဲ့အစ်အုပ်စုခေါင်းဆောင်အနေနဲ့ကတော့သူ့အတွက်ရွေးစရာနည်းလမ်းတွေအကုန်လုံးကိုတော့ဖွင့်ထားမယ်လို့ထင်ပါတယ်။သူ့မှာရွေးစရာအကုန်ဘယ်နည်းလမ်းကိုတွားမလဲဆိုတာသူ့မှာဆုံးဖြတ်ခွင့်ရှိတယ်ပေါ့နော်။ဆိုတော့အဲ့ဒါကိုဆုံးဖြတ်ပေးဖို့ကတော့စစ်တပ်ကိုရောပေါ်လာမဲ့ဒီအယောင်များဒီရွေးကောက်ခံအစိုးရကိုရောတိတိရောက်နေဘယ်လိုပုံစံမျိုးကထိန်းချုပ်နိုင်မလဲဆိုတာကသူ့ရဲ့အဓိကမေးခွန်းဖြစ်မယ်လို့ထင်ပါတယ်ဆိုတော့ကျွန်တော်အမြင်ပြောရမယ်ဆိုလို့ရှိရင်အစိုးရကောင်းဆောင်အနေနဲ့တမနာလှုပ်လာနိုင်ခြင်းရှိပါတယ်ဒီလိုမျိုးလှုပ်လာဖို့အတွက်ကိုလည်းအဲဒီ2008ဖွဲ့စည်းပုံတွေမှာပါထားတဲ့ဒီနိုင်ငံရေးအခင်းအကျင်းတွေကိုတော့မှပဲပြုပြင်ပြောင်းလဲပြင်ဆင်ပြီးတော့မှစစ်တပ်ကိုရောဒီအစိုးရကိုရောဥဆောင်နေတဲ့ပုံစံမျိုးဖြစ်အောင်ပြင်ဆင်ပြောင်းလဲလာမယ်ဆိုလို့ရှိရင်အံ့ဩစရာမရှိဘူးလို့ပဲအဲပြောရပါမယ်ဆိုတော့လက်ရှိအချိန်ဒီဆေးဆုခေါင်းဆောင်နေတဲ့ကတော့သူ့ကိုထောက်ခံနေတဲ့သူတွေကိုတော့မှပဲယုံကြည်မှုနေပါစွာဖိနေနေတာမျိုးမြင်နေရတဲ့အနေအထားမှာတော့ဒီထိတ်ချုပ်နိုင်တဲ့အဓိကကျတဲ့ယာဒူး position နဲ့နေရာကိုတော့သူကိုယ်တိုင်နဲ့သူ့ကိုဩဇာခံမဲ့သူတွေကိုပဲအဓိကထားမျိုးကိုစဉ်းစားပါလိမ့်မယ်ဆိုတော့ဒီနေရာမှာတော့တမနာလုံနိုင်ခြေကတော့အမြင့်မားဆုံးမလို့ထင်တယ်တမနာလုံနေတဲ့တစ်ချိန်တည်းမှာပဲစစ်တပ်ကိုလည်းထိန်းချုပ်နိုင်ဖို့အတွက်ကိုလည်းသူပြင်ဆင်ကြိုးစားနေတယ်လို့ထင်ပါတယ
်နိုင်ငံရေးလေးလာသူဦးကြည်မြင့်ကလည်းဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တမနာလုံနိုင်ခြေရှိတယ်ဆိုတဲ့အချက်ကိုထောက်ခံထားပါတယ
်ခုတည်းကမေကုန်းကတမနာဖြစ်ချင်တာဟုတ်တယ်နော်တမနာဖြစ်ချင်လို့အာဏာသိမ်းတာလေလူတနာလေဘာမှဟိုဘယ်လိုမှကိုယ်တိုင်ကိုပြောပြီလေနိုင်ငံဥပဒေကဘာလို့ဟိုအကြည့်လူမျိုးမျိုးအကဘာကြီးကကဘာကြီးကမင်းပြင်းတာဟိုဟိုကိုယ်ကြည့်နေကိုလုံးနာအဲတောင်ပြောတဲ့ယူပြီးဘယ်လိုမှတော့အရင်ကတော့ဘယ်လိုမှစောက်မဆိုင်ဘူးကွာအဲ့လိုပြောလိုက်ရင်ကွာကဲဘာသူလုံးလားဘယ်ပြင်းမလဲကျေဘာမတော့ဘာမှကမုန်းခံငါလူပတ်ထားတာဘယ်ပြင်းမလဲသူပဲလုံးမှာသူပဲလုံးမှာတော့အဲ့ဒါဘာမှဟိုမလုံးနဲ့နော်
may I like the Maram Pibe, a chapel good old Pilla Namla, Sure, Mansa Jetty, she be made the itchy nigger alone near Barney Barry. Sit at a dream, Mahabua, a ya, may I like it, Luyon to Ugo, Shai the Maraniama, Tabido, may I like an Ingen or Gangwayne, Lonjomi Saya, a ye pass on Jadugo, Sala Ting Ting Tana Nilu, a two don't the Chaduil, she me by the name. Tane Batabi, Nanga Lila, don't the do the Uga, a coolo, don't the pure suit tabarin.
ตัวเราอุตส่าห์เรียนมาเปลี่ยนเอาไปมาเราจะต้องคิดว่าทำอะไรตัวเองทำอะไรพิชเน่ที่มันจะกับปุ๊บพิชได้บ่ได้เรียนหรือว่าจะเราอนาคตจะพิชได้เพราะฉะนั้นเราไม่เอาอะไรเนี่ยสักแค่ไม่เขาจะยุบเนี่ยสักแค่ไม่รู้เอาแต่ตัวยุบที่เสียชีวิตลุกขึ้นมาบ่ถ้าเกิดยุบชีวิตไม่ได้เนาะตัวทำอะไรเนี่ยเอาตัวเองไม่รู้เพราะว่าขัดเหตุทำอะไรทำอะไรอย่าดูมาแล้วไปไม่มาเขาจะยุบแล้วไปไม่ได้คุณลุงเนี่ยพูดไปมาแล้วสุดท้ายเราต้ ော်ဖွေမဲ့တော့ဒီရသူတို့ခိုင်ထားတဲ့ခါကျတော့သူညအခြေခံဥပဒေပြုလာပြင်လာကြောင်းလဲလာမျိုးလဲဖြစ်ကောင်းဖြစ်နေပေါ့ကင်မရာအလုံးစုံဒီကျုပ်ပိုင်ခွင့်ရှိတဲ့ရာသူတို့ဖြစ်ကောင်းဖြစ်သွားနိုင်တယ်ပေါ့နော်
လက်ရှိအချက်အလက်အများစုကမေအောင်လိုင်းကိုရိုင်းတမရရာတို့ကိုရယူဖြစ်လာမယ်ဆိုတဲ့ဘက်ကိုညွှန်ပြနေတာဖြစ်ပါတယ်။နိုင်ငံတကာအတိုင်းအဝန်းကဒီရွေးကောက်ပွဲကိုအတူအယောင်လို့ရှုတ်ချထားတာဖြစ်ပြီးတော့ရလက်ကိုအတိအမှတ်ပြုမှာမဟုတ်ဘူးလို့ဆိုထားပါတယ်။တမရအဖြစ်မေအောင်လိုင်းရွေးချယ်ခံရမယ်ဆိုရင်စီးပွားရေးအရာတက်ခတ်ပိတ်ဆို့မှုတွေပုံမပြင်းထန်လာနိုင်ပြီးတော့မြန်မာရဲ့နိုင်ငံတကာဆက်ဆံရေးပုံမဆိုးရွားလာနိုင်တယ်လို့နိုင်ငံသူတွေတီကပြောထားပါတယ်။စစ်တပ်အတွက်ကဒီလုပ်ငန်းစဉ်ကအနာဆက်လက်ထိန်းသိမ်းရေးအတွက်အရေးပါဆုံးအဆင့်တစ်ခုကိုရောက်နေတာလည်းဖြစ်ပါတယ်။မြောက်လိုင်းကိုရိုင်းကတော့ဒီရွေးကောက်ပွဲဟာမြန်မာပြည်သူတွေအတွက်လုပ်နေတာသာဖြစ်ပြီးတော့နိုင်ငံတကာကအသိအမှတ်မပြုတာနားမလည်ဘူးလို့မီဒီယာတွေနဲ့တွေ့ဆုံစဉ်မှာပြောကြားထားပါတယ်။လာမက်ရှ်မလာမှာလွှတ်တော်ခေါ်ယူမှာဖြစ်ပြီးတော့ဧပြီလမှာအစိုးရတရက်ဖွဲ့စည်းဖို့ပြင်ဆင်နေကြောင်းစစ်ကော်မရှင်ကထုတ်ဖော်ပြောဆိုထားတာဖြစ်ပြီးဒီအပြောင်းအလဲကမြန်မာနိုင်ငံရဲ့ပြည်ပခါနဲ့တည်ငြိမ်ရေးအတွက်ဘလို့အကျိုးဆက်တွေရှိလာမလဲဆိုတာဆက်လက်စောင့်ကြည့်ရအောင်မှာဖြစ်ပါတယ်ဒီသတင်းဆောင်ပါကိုကျမစိန်ကတင်ဆက်ပေးထားပါတယ်ရှင
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှာနှာစင်နိုင်ပါတယ်နှာစင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ် Radio Digital TVonline ဒါမှမဟုတ် SBS radio app ကနေတဆင့်နားဆင်နိုင်ပါတယ် SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင
် SBS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ